ယူကရိန်းနိုင်ငံနဲ့ကပ်နေတဲ့ရုရှားနယ်စပ်ကိုကင်းလှည့်ဖို့အတွက်ရုရှားနိုင်ငံကတိုက်လေယာဉ်တွေကိုဆင်လွှတ်ခဲ့ပါတယ်။ရုရှားရဲ့ရေတပ်အခြေစိုက်စခန်းတည်ရှိနေတဲ့ယူကရိန်းနိုင်ငံတောင်ပိုင်းခရိုင်းမီးယားဒေသမှာတပ်နက်သမားတွေကဒီလွှတ်တော်နဲ့အစိုးရရုံးတွေထဲကိုဝင်ရောက်စီးနင်းခဲ့ပြီးတော့အဆောက်အဦတွေပေါ်မှာရုရှားအလံတွေကိုလွှင့်ထူခဲ့ပါတယ်။အဲ့ဒီဒေသမှာနေထိုင်သူအများဟာရုရှားလိုလားကြသူတွေဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမိန့်ပေးချက်အရရုရှားချက်လေယာဉ်တွေဟာယူကရိန်းရုရှားနယ်စပ်ဝေဟင်ပေါ်မှာဒီပြန့်တန်းစစ်ရေးလက်ချက်မှုတွေကိုလုပ်နေပါတယ်။အပြောင်းလဲတွေမြင်မြန်ဆန်ဆန်ဖြစ်နေတဲ့ယူကရိန်းနိုင်ငံဘက်ကအမြင်မှားနိုင်တဲ့ဆောင်ရွက်မှုမျိုးတစုံတရာမလုပ်ဖို့အတွက်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂေါကရုရှားကိုတတိပေးခဲ့ပါတယ်။ယူကရိန်းရဲ့ဒီပိုင်နက်တိရက်ခိုင်မြဲဖို့အတွက်ကိုအမေရိကန်ကခိုင်ခိုင်မာမာထောက်ခံတယ်ဆိုပြီးတော့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဟေဂေါကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီရုရှားရဲ့ပင်လယ်နဲ့ရေတပ်မဟာအခြေစိုက်စခန်းတွေကနေပြီးတော့စစ်သားတွေကိုအပြစ်မထွက်ဖို့အတွက်ကိုလည်းဒီယူကရိန်းယာယီသမ္မတကတတိပေးထားပါတယ်။ KF မြို့တော်မှာတော့ဒီစီးပွားရေးဝန်ကြီးဟောင်းအာဆီယန်ယာဆန်ညုတ်ကိုဝန်ကြီးချုပ်အဖြစ်နဲ့လွှတ်တော်ကအတည်ပြုခံအပ်လိုက်ပါတယ်ရှင်။